ဟုတ်ကဲ့ NCA စာချုပ်မှာ UNFC အဖွဲ့ဝင်၅ဖွဲ့လက်မှတ်ရေးထိုးမယ်လို့မနေ့ကနိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ပါတယ်ဒါပေမဲ့အဲ့ဒီထက်ကတိုင်းရင်းသားအနည်းဆုံးအဖွဲ့၃ဖွဲ့ကတော့ဒါနဲ့ပတ်သက်ပြီးသူတို့ဆုံးဖြတ်ချက်မချရသေးဘူးသူတို့မသိရသေးဘူးဆိုပြီးတော့ RFA ကိုဖြည့်တာရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့သတင်းတစ်ခုကွဲလွဲနေပါတယ်ရှင်ဦးစောသေးဘာများပြောနိုင်မလဲရှင
်ဟိုကျွန်တော်တို့ဟိုပြောနိုင်တာကတော့ကျွန်တော်ရတဲ့ information ပေါ့နော်အဲတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတဲ့ဘက်ကရတဲ့ဟာရှိတယ်အဲ့ဒီဟာနောက်တစ်ခုကဟိုမီဒီယာတွေမှာထပ်ပြီးတော့ပြောထားတာရှိတယ်ဥပမာမွန်ပြည်သက်ကအာဘောလုံးမှုဆောင်လုံးမှုဆောင်ဘောနော်ဒီကိန်းရတာဝန်ကဟိုနိုင်ဝင်လာတပွားဆိုကိကုမလို့ပြောထားတာရှိတယ်အဲနောက်တစ်ချက်ကတော့ကျွန်တော်တို့ဆောင်ရနေတဲ့ဟာပေါ့ဟို peace process ဆွေးနွေးနေတဲ့အချိန်လေးဒါလေးကကျွန်တော်တို့ဒီ DBN UNFCCC DBN နဲ့အချက်၉ချက်ကျွန်တော်တို့ဆွေးနွေးပါတယ်အချက်၉ချက်မှာကျွန်တော်တို့သဘောတူရယ်ဆိုရင်နောက်ဆုံးချက်ကအစီအလမ်းထုတ်ဖို့ဖြစ်ပါတယ်အဲ့မှာတော့ကျွန်တော်တို့မူအားဖြင့်သဘောတူညီချက်တွေကြားထားပြီးဖြစ်ပါတယ်သို့တော့ UNFC ဘက်မှာ MC လမ်းကြောင်းနဲ့ MC ကိုဟိုမလိုက်မတိုင်းလမ်းကြောင်းကိုမလိုက်ချင်တဲ့အဖွဲ့ဒါမျိုးတွေသဘောထားတွေကွဲနေတယ်လို့ကျွန်တော်ကြားသိရတယ်။အဲ့တကြောင်လဲ UNFC စမ်းမဲ့လုံနိုင်ခြင်းမရှိသေးဘူးဆိုတော့လဲကြားသိရတယ်။အဲ့တော့ဒီအဖွဲ့တွေအနေနဲ့ဟိုမိမိရဲ့အဖွဲ့အတွင်းမှာပထမဆုံးနံပါတ်၁ဆိုကိုယ့်အဖွဲ့မှာပြန်ပြီးတော့အကျိတ်နဲ့အခြေပဲဆွေးနွေးဆုံးဖြတ်ဖို့ရှိပါမယ်။နံပါတ်၂ချက်က UNFC တခုလုံးအနေနဲ့ UNFC စမ်းမဲ့မှာကျွန်တော်ဆွေးနွေးပြီးတော့ဆုံးဖြတ်ဖို့ရှိပါမယ်။အဲနောက်မှာကျွန်တော်တို့ MCA ကိုမထိုးဆိုတာကိုလာမှာဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့ဟိုသိတဲ့ information နဲ့ဟိုတချို့သောဟိုလက်နက်ကိုင်ဖွဲ့စည်းတွေကနေပြီးတော့မီဒီယာကိုထုတ်ပြောတဲ့အချက်တွေနဲ့ဒီဟာတွေအရာဟိုဒီခုနပြောတဲ့နှစ်ဆင့်ကအဲ့လိုမျိုးဆက်ပြီးတော့လုံးလုံးဆောင်ရမယ်ဟိုလုပ်ငန်းစဉ်တွေဒီလိုရှိသေးတယ်ဆိုတော့နားလေတယ်။ဆိုတော့ဟိုတစ်နှစ်ပြည့်အချိန်ကာလမှာပေါ့လေဒီလိုမျိုးသတင်းကောင်းအားကျနေခါရဲ့နောက်ကျန်တဲ့အဖွဲ့တွေမထိုးသေးတဲ့အဖွဲ့တွေဒီပေါ်မှာဟိုလိုက်ပါလာနိုင်အောင်ပေါ့ဒါမျိုးဟိုတွန်းအားပေးတဲ့သဘောမျိုးနဲ့ချူဆိုးတဲ့သဘောမျိုးနဲ့ထုတ်ပြန်ခဲ့တာလို့ကျွန်တော်တို့ပြောနိုင်ပါတယ်ဟု
တ်ကဲ့ဆိုတော့ဦးစောသေးတို့အနေနဲ့ NCA စာချုပ်မှာလက်မှတ်ထိုးမဲ့တိုင်းရင်းသားအဖွဲ့တွေနဲ့ဓာတ်ရိုက်ဆက်သွယ်ပြီးတော့သူတို့စီကဓာတ်ရိုက်သဘောတူညီချက်ရပြီးမှဒီစာကိုထုတ်ပြန်တဲ့သဘောမျိုးတော့မဟုတ်ဘူးပေါ့နော်ဟုတ်ကဲ့အဲ့လိုပြောလို့ရမလားရှင်
တချို့လဲကျွန်တော်တို့တရားအဆက်အသွယ်ရှိပါတယ်တချို့လဲမရှိပါဘူးသို့တော့အဲ့ဖွဲ့တွေရဲ့အနေအထားကမူလကလေးတိုင်းကျွန်တော်တို့အသေးစိတ်တော့မပြောလို့ပါဘူးတချို့သောဖွဲ့တွေကမူလကလေးတိုင်းထိုးဖို့သဘောထားရှိပါတယ်ဘာကြောင့်လဲအရင်တော့ထိုးခွင့်ကိုမပေးခဲ့ပဲနဲ့တရားနိုင်ငံရေးဆွေးနွေးပွဲတက်ထားတဲ့အဖွဲ့တွေပါပါတယ်ဟိုတချို့သောဖွဲ့တွေကဆွေးနွေးပွဲမှာကျွန်တော်တို့ unofficial ပေါ့နော်ဟို insight information တွေပြောတာရှိပါတယ်သို့တော့အားလုံးခြုံကြည့်လိုက်ရင်တော့ TNC လမ်းကြောင်းကိုတော့အားလုံးကခိုင်မာမာသွားတယ်ဆိုတော့ဥတီချက်မူဝါဒသဘောမျိုးရှိနေတာတော့ဟိုတွေ့ရှိနိုင်ပါလိမ့်မယ်ဟာ
ဟုတ်ကဲ့ဆိုတော့အခု NCA စာချုပ်မှာလက်မှတ်ရေးထိုးဖို့အတွက်အခု UNFC အဖွဲ့၅ဖွဲ့ကတချို့ကသူတို့မသိသေးဘူးမဆုံးဖြတ်ရသေးဘူးလို့ပြောတယ်ဒီအမှာထုတ်ပြပါမှာဟုတ်ကဲ့
principle agreement ပေါ့နော်မူဝါဒတော့အားလုံးကတော့သဘောတူညီချက်ကတော့မူဝါဒကတော့ရထားပြီးဖြစ်ပါတယ်သို့တော့အဲ့ပေါ်မှာအသေးစိတ်လုပ်ငန်းစဉ်လေးတွေကျွန်တော်ရှိပါသေးတယ်အဲရှိသွားရှိနေသေးတဲ့ဟာလေးပေါ်မှာသူတို့ဆက်ပြီးတော့ပြည်ပြသေးတဲ့အတွက်ဒီလိုမျိုး official မပြောသေးတဲ့တဘောမျိုးဖြစ်ပါလေ။ဟောအဲ့လိုတော့ရှိပါတယ်။ဒါပေမဲ့တချို့တော့လည်းကိုင်းအဖွဲ့ကြီးတာဝန်ရှိတဲ့လူတွေကတော့မီဒီယာတွေမှာထုတ်ဖော်ပြောကြားနေရတော့အတွေ့နိုင်ပါလိမ့်မယ်။ဟော
ဟုတ်ကဲ့။ဒါဆိုရင်တို့လက်မှတ်ရေးထိုးမယ်ဆိုတဲ့သဘောထားတွေကိုမီဒီယာကနေတဆင့်တည်တာပေါ့။ဥစော်သေးတို့နဲ့တော့ဟိုဓာတ်ရိုက်ပြောဆိုပြီးတော့ဓာတ်ရိုက်ဟိုသဘောတူညီချက်ရတာမဟုတ်ဘူး။
ကျွန်တော်တို့ဓာတ်ရိုက်ပြောနေတဲ့လူတွေလည်းရှိပါသေးတယ်။တချို့တော့ကျွန်တော်နာမည်တို့ထုတ်ပြောလို့တော့မသိဘူးပေါ့နော်။ကျွန်တော်ပြောချင်တာက UNFC အဖွဲ့ဝင်တွေအနေနဲ့အမှတ်တဲ့တကောရဲ့အစုပွဲလိုက်မှာကြံပြီးရှင်းလင်းဖို့ရှိပါတယ်။နံပါတ်1 UNFC အစည်းအဝေးပေါ့နော်။ထဲပြီးအစည်းအဝေးလုပ်ဖို့ရှိပါတယ်။အကြောင်းအကျောင်းဒီလိုမျိုး UNFC တဲမှာသဘောထားကွဲလွဲနေတဲ့သဘောတွေရှိတဲ့အတွက်ဒီဟာကိုသူတို့အစည်းအဝေးရှိပိုင်းတာဖြစ်ပါတယ်။အစည်းအဝေးပြီးရင်တော့တိကျကြသားတဲ့ခုနပြောတဲ့တုံ့ပြန်ချက်ကတော့ထွက်လာလိမ့်မယ်လို့ကျွန်တော်တို့ကမျှော်လင့်ပါတယ်။ဆိုတော့ကျွန်တော်တို့ကတိုက်ရိုက်မရှိဘူးလို့ကျွန်တော်တို့မပြောပါဘူး
။ဟုတ်ကဲ့။ဥစ္စာထေအခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။